တရရှိမြတ်ပြစကိုင်းတိုင်းဒေသကြီးခန်းနီမြို့နယ်ကနန်းစီပုံကြောက်စိမ့်မော်ကစစ်ကောင်စီတပ်စခန်းကိုဒီကနေ့မနေ့အစောပိုင်းက KIA ကဝင်ရောက်တက်ခတ်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းဒီကြောင်ကနေပြီးတော့ပြန်လည်တက်ခတ်မှုတွေရှိနေပါတယ်။ရန်ကုန်ကပြီးပို့တဲ့သတင်းကိုကျွန်တော်တားညို့ပြောပြပေးပါမယ်။ကချင်ပြည်နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ KIA ကချင်လက်နက်ကင်ကြားဖြစ်နေတဲ့တိုက်ပွဲတွေဟာမတ်လ17ရက်နေ့ကစခဲ့ပြီးတော့အခုခါမှာတော့ကချင်ပြည်နယ်အတွင်းမှာမကစကိုင်းတိုင်းဒေသကြီးအထက်ပိုင်းကိုပါပြန့်နှံ့လာနေတာဖြစ်ပါတယ်။ဒီကနေ့မနေ့စကိုင်းတိုင်းဒေသကြီးခနီးမြို့နယ်အတွင်းတိုက်ခိုက်မှုအခြေအနေကိုတော့ဒေသခံတကူက VOE ကိုခုလိုပြောပါတယ
်။ KIA ကနေမှဝင်တိုက်တာပြီးကောင်းကဝင်တိုက်တဲ့အကြောင်းအရာဥပိုင်ရဲ့ဒီဥပိုင်လောက်ကကိုအရင်ဆုံးဝင်ပစ်တာ။အဲ့ဒါ၄နိုင်ကမှစပြီးတော့ပစ်တာပစ်ပြီးတော့ခုနှစ်ဖက်အပြန်လာပစ်ခတ်တာအခုချိန်ဒီခုဟိုဘက်ကစစ်တပ်ကအခုချိန်နေတုံးနေတယ်ကွာ။အခုလောလောဆယ်ကနှစ်ချိန်လောက်ဝဲနေတယ်ကွာ။အဲ့လေတပ်စခန်းကလည်းဖုံးလင်းမှရှိရတဲ့လေကြောင်းလိုင်းကလီးတဲ့အတွက်သူတို့ဖုံးလင်းနဲ့ခန်းလေးနဲ့ဆိုတော့လေနဲ့လာမှဆို15မိနစ်ပဲရှိတယ်
။ KIA ဘက်ကအဓိကထားတက်ခတ်ခဲ့တာကမကြံခရွာကဥပိုင်ကြောက်စိမ့်ကုမ္ပဏီဖြစ်ပြီးတော့မကြံခရက်စခန်း၊နတ်စီပုံရဲတိုင်ရင်နဲ့ရက်စခန်းတက်စခန်းတွေကိုတက်ခတ်ခဲ့တာဖြစ်ပါတယ်။နေကြီး17နာရီကျော်လောက်မှာတော့ KIA တက်တွေပြန်လည်ဆုတ်ခွာသွားပြီးတော့ရဲတပ်ဖွဲ့ဝင်တချို့တရားရတယ်လို့တချို့လည်းဖမ်းဆီးခံရတယ်လို့သိရပါတယ်။
လေရှိနောက်ပေါ်အလေးကရဲတပ်ဖွဲ့ဝင်သုံးတန်းရရတယ်ရဲစခန်းလေးအကုန်လုံးမီးရှို့သွားတယ်ဖျက်ဆီးသွားတယ်ပြီးကြတော့ဒူရုပ်အမျိုးသမီးအပါဝင်တယ်6ခု9ဖမ်းပြီးခေါ်တော့သွားတယ်လင်းရင်နေလာတဲ့ချိန်မှာသူတို့အားလုံးနောက်ဆုတ်သွားတယ်ဒီအခုတိုက်ပွဲကတော့လောလောဆယ်ညိန်သွားပြီလင်းရင်နေကတော့ဝဲနေတော့ပ
ါ KNG ကချင်သတင်းဌာနကတော့ရဲတပ်သား2ဦးသေဆုံးပြီးတော့အရသာ2ဦးထိခိုက်ကြောင်းဖော်ပြထားပေမဲ့ VOE ကတအားကိုတိကျတည်ပြလို့မရခဲ့ပါဘူးပြီးခဲ့တဲ့မေလ9ရက်နေ့ကလည်းခရီးမြို့နယ်ကောင်းဟင်းကြီးရွာနီးမှာစစ်ကောင်စီတပ်ဖွဲ့နဲ့ရှမ်းပြည်လက်နက်ကိုင်တပ်ဖွဲ့ကြားတိုက်ပွဲဖြစ်ခဲ့ပါတယ်။တပ်မတော်ကဒီနတ်စီပုံကထွက်ရှိတဲ့ကြောက်တီကိုမန္တလေးဘက်ကိုတည်ဆောင်လာစေမှာဝင်ရောက်တိုက်ခိုက်ခံရတာဖြစ်ပြီးတော့တပ်မတော်ဘက်ကအကြဆုံးရှိခဲ့တဲ့ကြောင်ဒေသခံတွေကပြောပါတယ်။ကချင်ပြည်နယ်မိုးမောင်မြို့နယ်ထဲမှာတော့တောက်ကြနေညပိုင်းကပစ်ခတ်မှုတွေဆက်ရှိနေပြီးတော့မြို့သိပ်ရွာမှာလက်နက်ကြီးကြီးကြတာကြောင့်နေနှလုံးမီးလောင်ခဲ့တယ်လို့မိုးမောင်ဒေသခံတဦးကပြောပါတယ
်။ဟုတ်ပါရဲ့တော့ပါအဲ့တော့ကြီးကြီးပါရောလေးငါခလောက်ပြကြတာဟုတ်ဒီမျိုးဒီဂျွာချာမှာဟိုချောင်းရှိလေမမချောင်းနမချောင်းအဲ့ချောင်းနဲ့ပေးမှာတဲ့ဟိုမြောက်ကြီးဟိုကြီးချလို့ပေါ့ကမိုင်းချလို့ကြီးဆောင်တယ်တဲ့အဲ့နေ့ရင်တော့ပါဆန်ရလို့ပြောရ
ကျသာပြီးနေ့ညတော့ကလည်းမြို့သစ်ကုံလောနဲ့စီဟရွာဘက်တူမှာတက်မတော်နဲ့ KIA ကြားပြစ်ခတ်တက်ခိုက်တာတွေရှိခဲ့ပြီးတော့စီဟရွာမှာနေအိမ်6လုံးလောက်ပျက်စီးပြီးတော့လူနှုတ်ဦးတရာရခဲ့ပါတယ်။ KIA ရဲ့ပြည်ကြီးတာဝန်ခံဗမွေးညော်ဘူးကတော့ခန်းနီမြို့နယ်မှာတိုက်ပွဲဖြစ်ပွားတာနဲ့မိုးမောင်မြို့နယ်အတွင်းလက်နက်ကြီးကြီးကြလို့နေအိမ်တချို့ပျက်စီးတာဟုတ်မှန်တဲ့အကြောင်း VOE ကိုတီးပြပြောကြပြီးမြဲအောက်ခြေကသတင်းမတက်လာတဲ့အကြောင်းအချင်းချင်းသိစိတ်ကိုမသိရကြအောင်ပြောပါရယ်။လက်ရှိအချိန်မှာတော့တက်မတော်နဲ့ KIA ကြားတိုက်ပွဲတွေဟာကချင်ပြည်နယ်စကိုင်းတိုင်းထက်ပိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းထိပါကျယ်ပြန့်လာနေပါတယ်။ကျွန်တော်တားညူပါ